မြန်မာနိုင်ငံနယ်စပ်တရုတ်နိုင်ငံယူနန်ပြည်နယ်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကျန်းမာရေးဆိုင်ရာအထောက်အထားတွေအပါအဝင်တရားဝင်နေထိုင်ခွင့်လက်မှတ်တွေကိုပြည့်ပြည့်စုံစုံဂိုဏ်ထားကြဖို့ဒေသအာဏာပိုင်တွေကသတိပေးထားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ယူနန်ပြည်နယ်တဲဟုံပြည်နယ်ကွယ်ထဲမှာပါတဲ့တရုတ်ရွှေလီနယ်ကျဲကောင်မြို့တွေကမြန်မာနိုင်ငံသားတွေအနေနဲ့နှစ်နိုင်ငံချင်းချင်းရေးအရာထုတ်ပေးထားတဲ့ပေါက်ဖော်ကတ်လိုလူပြည်များရဲ့မြန်မာနိုင်ငံသားအသိအမှတ်ပြုကတ်စာအုပ်အစိမ်းလိုခေါ်တဲ့နေထိုင်ခွင့်ကတ်တွေအပြင်အခုနောက်ပိုင်းထုတ်ပေးရကိုဗစ်ရောဂါဆက်ဆီးပြီးကြောင်းအထောက်အထားကတ်ပြားကိုပါကင်ဆောင်ထားဖို့ဒေသခံတာဝန်ရှိသူတွေကသတိပေးနေပါတယ်။ဒီရက်ပိုင်းတော့ယာယီနေထိုင်ခွင့်လက်မှတ်နဲ့နေထိုင်ခွင့်ပေးထားတာရှိပေမဲ့လိုက်လံဆက်ဆီးနေရကတော့ပုံများလာကြောင်းလဲရွှေလီမျိုးကတအောင်းလူငယ်ပရာဟိတာအဖွဲ့ဥက္ကဋ္ဌမိုင်ဦးလှိုင်ရေးကပြောပါတယ်
။နေထိုင်ခွင့်ရှိရမယ်။ဒီနေထိုင်ခွင့်တမျိုးလည်းမဟုတ်ဘူး။ဟိုပေါက်ဖို့ကလည်းရှိသေးတယ်။အဲ့ပေါ့ပေါ့ကတော့အကြောင်းမဟုတ်ဘူးဒီနောက်ပိုင်းကဒီကျမ်းမာရေးကအတိအကျဦးစားပေးနေတာဘာဖြစ်လဲကျွန်တော်မြန်မာနိုင်ငံသားအခက်ခဲတဲ့လူရှိတော့တရုတ်ပြည်ဘက်ခိုးဝင်လာတဲ့လူလည်းရှိတယ်ခိုးဝင်လာတော့တရုတ်တွေကဒီယောဂါကိုကြောက်နေလို့အာဟိုလိုက်လံစစ်ဆေးနေတယ်ဘယ်နေရာမဆိုတခါလေကတော့သူတို့လမ်းမှာကြုံရင်လဲသူတို့ဒီဖုန်းနဲ့ကြွအကုန်းနဲ့ရိုက်မှာပုံပေါ်မပေါ်မပေါ်ဘူးဆိုရင်တော့သူကဖမ်းသွားပြီဖမ်းပြီးတော့တခါတည်းကိုမြန်မာနိုင်ငံပို့ပေးတယ်နှုတ်မို့တို့ဒီကကိုရိုနာဝင်ခိုင်းတဲ့အားမျိုးရှိပါတယ်ခင်ဗျာ
နေထိုင်ခွင့်အထောက်အထားမရှိလို့ဖမ်းဆီးခံထားရတဲ့လူတွေကလည်းပုံများလာနေရလို့မကြသေးခင်ကမှထိမ့်သိမ့်ခံရပြီးပြန်လွတ်လာတဲ့မြန်မာတဦးကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းအထောက်အထားမရှိလို့ထိမ့်သိမ့်ခံရတဲ့မြန်မာတွေကိုတရုတ်ဘက်ကလွှဲပြောင်းပေးခဲ့တယ်လို့မူဆယ်ခရိုင်အုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားမှုဦးမောင်မောင်တန်းက VOA ကိုပြောပါတယ်
။ပြီးခဲ့တဲ့နေ့လောက်က106ရောက်လွှဲတယ်လေ။အဲ့ဒါတွေကသူတို့ဘက်ကအရေးယူထားတဲ့သူအကျဉ်းသားပေါ့အကျဉ်းသားပေါ့။အဲ့ဒီမှာခိုးဝင်ခိုးထွက်လုပ်တဲ့လူတွေလည်းပါတာပေါ့တရုတ်နိုင်ငံကတော့မြန်မာနိုင်ငံဘက်မှာယောဂဖြစ်ပွားမှုနှုံနဲ့မြင့်နေတယ်ဆိုတော့ဒီဘက်ကနေဝင်တာထွက်တာပြီးလို့ရှိရင်အဲ့ဒီကဒီကနိုင်ငံသားတွေနဲ့ပတ်သက်တာဒါတွေနဲ့ပတ်သက်တော့တင်းကျပ်တဲ့စည်းကမ်းတွေထုတ်လာများတာပေါ့အဲ့ဒါလည်းကြောင့်ဒီဘက်ကိုအကြောင်းကြားရရှိတယ်အကြောင်းကြားရရှိညှိနှိုင်းတာလည်းရှိတာပေါ့
မြန်မာတရုတ်ကုန်သွယ်ရေးကိစ္စနှစ်နိုင်ငံဖြည့်ရှင်းမှရရလူကုန်ကူးမှုလိုကိစ္စတွေကိုတရုတ်ယူနန်အစိုးရဘက်ကမြန်မာဘက်ကိုအပြစ်ပေးတာမျိုးရှိပေမဲ့သူနိုင်ငံအတွင်းမကြာခဏပြောင်းလဲထုတ်ပြန်တဲ့အလို့သမားကိစ္စကိုတော့များသောအားဖြင့်အပြစ်ပေးလို့မရှိကြောင်းလဲဥမောင်မောင်တန်းကပြောပါတယ်။မြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါတွေ့ရှိပြီးရွှေလီနဲ့ကျဲကောင်မျိုးနှစ်ခုလုံးကိုကျန်းမာရေးစစ်ဆေးမှုတွေယူနန်အစိုးရကလုပ်ခဲ့ရပါ။အဲ့ဒီနောက်ပိုင်းကိုဗစ်စစ်ဆေးပြီးရထောက်ခံချက်ကိုနေရအနှံ့ပြားမှာစစ်ဆေးရပြီးလုပ်နေရလို့လဲရွှေလီမြို့မှာနေထိုင်တဲ့ကိုမြတ်သူကပြောပါတယ်
။အာကျွန်တော်တို့အစတော့ကတော့ဒီနေဆက်ခတ်တန်းကစာအုပ်နေပေါ့။အဲ့ဒါကနေရွှေလီမှာသွားပြီးတော့စာအုပ်စိမ်းဆိုပြီးတော့သူတို့လုပ်ခိုင်းပါတယ်။အာစာအုပ်စိမ်းကနေကိုကျွန်တော်တို့ဒီ2020မှာဟိုငါးလပိုင်း29ရက်နေ့ရောက်တယ်အဲ့ဒီမှာပတ်ဖို့ကစပြီးတော့အသုံးပြုခွင့်ပေးတယ်။အာခုဒီအပိုင်းမှာတော့ပတ်ဖို့ကလုပ်ပေးတဲ့လူတို့တခါစာအုပ်စိမ်းပြန်ပြီးတော့လက်လက်ပေးရဆိုပြီးတော့သတင်းတွေထွက်နေကြဗျ။သူကတော့စစ်ချင်တဲ့အချိန်ကိုကောက်ဆစ်တာပဲကျွန်တော်တို့ဘယ်နဲ့ကတော့မှကျွန်တော်စစ်ခံတယ်ဘောနော်အဲ့လိုမျိုးလေးလမ်းသွားလမ်းလာသူတို့မထင်တဲ့အချိန်ကိုကောက်ဆစ်တာပေါ့အဲ့လိုမျိုးလေး
ရွှေလီမြို့မှာလုံလုံနေတဲ့မြန်မာနိုင်ငံသားတသိန်းလောက်ရှိပြီးအဲ့ဒီထဲက26,000မှာပေါက်ဖို့ကန်ရှိနေပြီလို့တရုတ်နိုင်ငံကသတင်းတွေမှာဖော်ပြကြပါတယ်။တရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုလည်းအလုပ်ရှင်တွေကလက်မခံထားဘူးနဲ့မြန်မာကျပ်ငွေ300နီးပါးရှိတဲ့တရုတ်ရွှေငွေ9,000ကိုဒဏ်ငွေအနည်းနဲ့ပေးဆောင်ရမယ်လို့လည်းတရုတ်အာဏာပိုင်တွေကသတိပေးထားပါတယ်။မြန်မာနိုင်ငံမှာမကြသေးခင်လားရေအားစားလို့ကိုဗစ်ရောဂါကူးစက်မှုတွေတိုးလာရကတရုတ်နိုင်ငံအပါအဝင်အင်းကြီးချင်းနိုင်ငံတွေကနယ်စပ်ဒေသတွေမှာလုံခြုံရေးတွေတင်းကျပ်ထားတယ်လို့ဝင်ထွက်သွားလာမှုတွေကိုလည်းကန့်သတ်စစ်ဆေးနေရတွေတိုးမြင့်လာနေရဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။